တကူးတိုင်းကနတ်ဒလင်းမြို့နယ်နဲ့မန္တလေးတိုင်းကကိုမြို့နယ်မှာမလိုအပ်ဘဲအိမ်ပြင်မထွက်စတေးအထုံအမိန့်ထုတ်လိုက်ပါတယ်ဒီကနေ့မနေ့၄နာရီကစပြီးအဲ့ဒီမြို့နယ်တွေမှာအမိန့်ထုတ်လိုက်တာကြောင့်အခုဆိုရင်အဲ့လိုအမိန့်ထုတ်ထားတဲ့မြို့နယ်ပေါင်း100ကျော်သွားပါပြီဒါအပြင်နိုင်ငံတကာလေကြောင်းခီးစဉ်တွေမြန်မာနိုင်ငံမှာပြန်တန်းဆင့်သက်တာကိုယာယီကန့်သက်ထားတာဒီကနေ့မှာတက်တန်းကုန်သွားပြီးတဲ့နောက်ထပ်တလတိုးပြီးဩဂုတ်လကုန်အထိဆက်ပြီးကန့်သက်လိုက်တဲ့အကြောင်းစစ်ကောင်စီပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်ကိုဗစ်တရားလိုင်းပြန့်နှံ့ကူးစက်မှုကိုထိန်းချုပ်ဖို့စစ်ကောင်စီကအခုလိုကန့်သက်ချက်တွေချမှတ်လုဆောင်နေတဲ့ကြားမှာပဲကူးစက်တည်ဆုံးသူအရေအတွက်ကရော့ကြမသွားပဲဆက်တိုးလာနေသေးပါကိုဗစ်လူနာတွေအတွက်လိုအပ်တဲ့စီးပွားတွေကလည်းရှားပါးနေပြီးရတဲ့နေရာတွေမှာအချိန်အကြာကြီးတန်းစီစောင့်ပြီးတော့ဝယ်နေကြရပါတယ်အဲ့ဒီကြားထဲမှာပဲဒီကနေ့ရန်ကုန်တောင်ကလာအရက်ကစီးဆိုင်တစ်ခုမှာစီးဝယ်ဖို့လူတွေတန်းစီစောင့်နေချိန်ရဲတွေရောက်လာပြီးအထက်အမင်းအရာဆိုပြီးတော့လူစုခွဲအိမ်ပြန်ခိုင်းတာကြောင့်စီးမရပဲပြန်သွားခဲ့ကြရတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ကိုဗစ်ကြောင့်သေဆုံးသူတွေထဲမှာတကြီးရွယ်ဦးတွေ၊ယောဂခံရှိသူတွေသာမကကျန်းမာရေးကောင်းမွန်တဲ့လူငယ်တွေပါပါလာနေတဲ့အပြင်ကျန်းမာရေးကဏ္ဍကထင်ရှားသူတွေလည်းပါပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကပဲကိုဗစ်ကူးစက်မှုအစောပိုင်းကာလတွေမှာဖြားနာကုစည်းကမ်းတွေဖွင့်ဖို့ဦးဆောင်လုပ်ကိုင်ခဲ့သူဒေါက်တာမမကြီးကွယ်လွန်ခဲ့သလိုကျန်းမာရေးအသိပညာပေးပြောဆိုနေတဲ့အထက်မှာထင်ရှားသူဒေါက်တာမြင့်ဦးကွယ်လွန်သွားခဲ့ပါတယ်။1990ခုနှစ်ရွေးကောက်ပွဲပြီးတဲ့နောက်ဖွဲ့စည်းခဲ့တဲ့ပြည်သူ့တော်ကူစားပြုကော်မတီ CRPP ခေါင်းဆောင်ဟောင်းတူဦးဖြစ်သူဇိုမီအမျိုးသားကွန်ကရက်ဥက္ကဋ္ဌပူကျင့်ရှင်းထံလည်းဒီကနေ့မှပဲကွယ်လွန်သွားပါတယ်။